အမေရိကန်ပြည်ထောင်စုအစိုးရရဲ့မတ်လ14ရက်နောက်ပိုင်း30ရက်အတွက်အတည်ပြုရမယ့်ဥပဒေထဲမှာငင်းပွားပွဲကျန်းမာရေးနဲ့လူမှုဖွံ့ဖြိုးရေးကဏ္ဍဖက်တောက်မှုတွေပါဝင်နိုင်လားဆိုတဲ့စိုးရိမ်ချက်တွေနဲ့ပတ်သက်ပြီးသမ္မတဒေါ်နယ်ထရန့်ကဗိုလ်ချုပ်ရေးမှာဖြေရှင်းပြောကြားပါတယ်ကျွန်တော်တို့အဲ့ဒါကိုထိမှမဟုတ်ပါဘူးလို့ထရန့်ကသတင်းတောက်တွေကိုပြောပါတယ်လိမ်လည်မှုတွေကိုရှာဖွေဖော်ထုတ်နေပြီးဒီလိုလုပ်နေတာကိုတော့လက်ခံနိုင်မယ်လို့ယုံကြည်ကြောင်းနဲ့ခန်းစားခွင့်မရှိသူတွေတရားမဝင်နိုင်ငံသားတွေနဲ့တခြားရာဇဝတ်မှုကျူးလွန်သူတွေပါဝင်တယ်လို့ပြောပါတယ်လက်ရှိမှာတော့ဥပဒေအတည်ပြုနိုင်မှုကအောက်လွတ်တော်နဲ့အထက်လွတ်တော်ဥပဒေကြမ်းနှစ်ရပ်ကြားမှာပေးယူညှိနှိုင်းမှုတွေလုပ်အောင်ပါသမ္မတထရန့်ကအောက်လွတ်တော်ကတည်ပြုအဆိုပြုထားတဲ့အသုံးစိတ်ဘတ်ဂျက်ကိုသဘောကျကြောင်းထုတ်ပြောထားပါတယ်ဒါပေမဲ့အထက်လွတ်တော်မှာပြီးခဲ့တဲ့ဘက်ကတည်ပြုထားတဲ့ဥပဒေကြမ်းမှာတော့အောက်လွတ်တော်မှာထည့်သွင်းထားတဲ့အငင်းပွားပွဲ Medicaid ကျန်းမာရေးဆိုင်ရာထောက်ပံ့မှုဖျက်တောက်တာကိုထည့်သွင်းမထားပါဘူးဒီကဏ္ဍတွေမှာအသုံးစိတ်ဖျက်တောက်မှုကလာမယ့်နှစ်ပတ်ကျော်အတွင်းသက်တမ်းကုန်မဲ့ရေတိုအသုံးစိတ်ဥပဒေကြမ်းမတိုင်ခင်ဥပဒေပြုလွှတ်တော်အမတ်တွေကြမှာအစီအမံဖြည့်ရှင်းမှုကြိုးပမ်းနေရတဲ့ပြဿနာတွေကတစ်ခုဖြစ်နေပါတယ်များ